လူတွေအတွေ့မခံပဲတိမ့်ရှောင်နေတဲ့တာလီဘန်ထိပ်တန်းကောင်းဆောင်မူလာအိုမာကွယ်လွန်သွားပြီဖြစ်ကြောင်းလွန်ခဲ့တဲ့နှစ်နှစ်ကျော်ကလေးကပါကစ္စတန်နိုင်ငံမှာကွယ်လွန်သွားတာဖြစ်ကြောင်းအာဖဂန်အစိုးရအရာရှိတွေကဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်မစ္စတာအိုမာဟာကရာချီမြို့ဆေးရုံတရုံမှာနာမကျန်းဖြစ်နေခဲ့ပြီးတန်တရားဖြစ်ပွဲအခြေအနေတွေနဲ့ကွယ်လွန်သွားတာဖြစ်တယ်လို့အာဖဂန်နစ္စတန်နိုင်ငံကအဓိကထောက်လှမ်းရေးအေဂျင်စီပြောခွင့်ရအဗ်ဒူစစ်ဒီကီကပြောကြားလိုက်တာပါတန်တရားဖြစ်ပွဲအခြေအနေဆိုတာကိုတော့သူကရှင်းလင်းပြောကြားခြင်းမရှိပါဘူးတမရအရှရာဖ်ဂန်နီရဲ့ယုံကလည်း2003ခုနှစ်မှာမစ္စတာအိုမာကွယ်လွန်ခဲ့တာဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့တာလီဘန်တွေကတော့အိုမာအသက်ရှင်လျက်ရှိနေတယ်လို့ဆိုပါတယ်အမေရိကန်ပြည်ထောင်စုတမရအင်ဂျီရောကတော့အိုမာတည်သွားတယ်ဆိုတဲ့သတင်းဟာခိုင်လုံစိတ်ချရပွဲရှိတယ်အမေရိကန်ထောက်လှမ်းရေးအာဏာပိုင်အနေနဲ့သူတည်ဆုံးရတဲ့အခြေအနေကိုစုံစမ်းနေတယ်လို့ဆိုပါတယ်2000ခုနှစ်ခရဲကသူတည်ဆုံးတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးပေမဲ့သူတည်ဆုံးတယ်ဆိုတဲ့သတင်းအခုမှထွက်ပေါ်လာတယ်ဆိုတာကတော့ဘာကြောင့်ဆိုတာလဲရှင်းရှင်းလင်းလင်းမသိရသေးပါဘူးမျိုးလုံးတစ်ဖက်ကနေတဲ့တာလီဘန်လျှို့ဝှက်ခေါင်းဆောင်ကိုအမေရိကန်တို့ကအရာရုကဖယ်ရှားလိုက်ပြီးတဲ့နောက်2000ခုနှစ်မှာအာဖဂန်ပါကစ္စတန်နယ်စပ်ကိုတင်းချောင်စင်နောက်ဆုံးမြင်တွေ့ခဲ့ရတာဖြစ်ပါတယ်အခေရာအချမ်းဖက်အဖွဲ့နဲ့နီကတ်တဲ့မဟာမိတ်တူဖြစ်သူမူလာအိုမာတည်ဆုံးခြင်းဟာတောက်ကြနေပြန်လဲကျင်းပဖို့ရှိတဲ့ဒုတိယအကြော့တာလီဘန်အာဖဂန်ညီညွတ်ရေးဆွေးနွေးပွဲအတွက်အရှုပ်ထွေးဖြစ်လာနိုင်ပါတယ်